အာဆီယံထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တမလာဟာဥဝင်းညွန့်တို့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအလှည့်ချာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမြောက်လိုင်းကိုတနင်္လာနေ့မှာတိုက်တွန်းပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာခီးစဉ်ကတော့အခုမေလကုန်ပိုင်းလောက်မှာဖြစ်နိုင်တယ်လို့လည်းကမ္ဘောဒီးယားဘက်ကပြောဆိုထားပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်ရေးအတွက်တက်ဆိုင်သူအလုံးပါဝင်ဖို့အရေးကြီးသောကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့ဗီဒီယိုနဲ့ဆွေးနွေးမှုအတွင်းမှာပြောခဲ့တာပါဗိုလ်ချုပ်မှုကြီးမြောက်လှိုင်ကတော့ပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ရေးအတွက်စီစဉ်ပေးမယ့်အကြောင်းပြောခဲ့ပြီးနဲ့ဒေါက်တာဆန်းစုကြည်ဦးဝင်းမြင့်တို့နဲ့အာဆီယံကိုယ်စားလှယ်တွေ့ခွင့်ပေးမလားဆိုတာကိုတော့ကမ္ဘောဒီးယားအစိုးရထုတ်တဲ့ကြေညာချက်မှာဖော်ပြမထားပါဘူးလက်ရှိနိုင်ငံတွင်အကျဉ်းဖက်မှုတွေကိုအဆုံးသတ်ရေးအထောက်အမှုဖြစ်နေအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကဖွံ့ဖြိုးနေညှိနှိုင်းမှုမှာကြားဝင်ဆောင်ရွက်ပြီးဖို့လဲဗိုလ်ချုပ်မှုချင်းမြောက်နိုင်ငံကကန့်လန့်ခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့တရားဥပဒေစိုးမိုးရေးကိုထိမ့်သိမ့်တဲ့အနေနဲ့အင်အားအလုံးအချင်းသုံးနာရှောင်ဖို့အရေးကြီးကြောင်းထောက်ပြပါတယ်။စစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကိုညီပံ့ပိုးမှုတွေကိုအချိန်မနှောင့်စေဘဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတဲ့ကြောင်းအကျဉ်းဖက်မှုတွေရောချရေးနဲ့အလုံးစုံပါဝင်တဲ့ငင်းချမ်းရေးဆွေးနွေးမှုပေါ်ပေါက်လာရေးအတွက်ယုံကြည်မှုတိဆောက်ရေးတို့ကိုဆောင်ရွက်ဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကတိုက်တွန်းပါတယ်။ဒါ့အပြင်ဩစတြေးလျနိုင်ငံသားပါမောက်ခရှမ်ထန်နဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လည်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်မံပန်ကြားခဲ့ပါတယ်။